ဂျပန်နိုင်ငံနဲ့ဆက်ဆံရေးပိုးပြီးကောင်းမွန်လာတာကမြောက်ကိုရီးယားရဲ့လက်ထက်ဆန်းသက်ချင်းချောက်မှုတွေကိုဒဏ်ပြန်ဖို့ရအတွက်အထောက်အကူပြုတယ်လို့တောင်ကိုရီးယားသမ္မတယွန်းချက်ယိုကဗိုလ်တော်ကြီးနေမှာပြောပါတယ်။မြောက်ကိုရီးယားနဲ့ပြန်လည်ပေါင်းစည်းနိုင်ဖို့လဲနိုင်ငံတကာအတိုင်းအတာနဲ့ကူညီကြဖို့သူကပြောပါတယ်။ဂျပန်ရဲ့1945ခုနှစ်ကိုရီးယားတိမ့်ပိုက်မှုကိုဆန့်ကျင်တဲ့လွတ်လပ်ရေးတိုက်ပွဲဝင်နှုတ်ရှားမှုအထိမ့်မှမင်းကောမှာယွန်းချက်ယိုကလာမယ့်နှစ်ဆိုရင်ဂျပန်နဲ့တန်တမန်ဆက်ဆံရေးထူထောင်ခဲ့တာဟာအနှစ်60ပြည့်ပြီဖြစ်ပြီးဒါဟာနှစ်နိုင်ငံဆက်ဆံရေးပိုးပြီးတော့မြင့်မားတဲ့အဆင့်ကိုတိုးမြှင့်နိုင်မယ်အခွင့်အလမ်းဖြစ်လာမယ်လို့ပြောနေကြောင်းလည်းပြောပါတယ်။အခုခါမှာတောင်ကိုရီးယားနဲ့ဂျပန်နှစ်နိုင်ငံဟာနာကျင်စရာအတိတ်ကိုကျော်လွှားပြီးကမ္ဘာသစ်ဆီကိုရှောင်လွှမ်းနိုင်မှုအတွက်အတူတူကလှုပ်ဆောင်နေကြတယ်လို့လည်းသူကပြောပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးကျည်ချင်းချောက်မှုတွေကိုဆန့်ကျင်နိုင်မှုအတွက်နှစ်နိုင်ငံလုံခြုံရေးပူးပေါင်းဆောင်ရွက်မှုကိုပိုးပြီးအားကောင်းလာနေတယ်လို့တောင်ကိုရီးယားသမ္မတကပြောကြခဲ့တာပါ။ယွန်းဆက်ယိုးရဲ့ရှေးယိုးဆွဲ Conservative အစိုးရအဖွဲ့ကတရုတ်ဩဇာလွှမ်းမိုးမှုကြီးထွားလာချိန်တခါမြောက်ကိုရီးယားကလည်းဒုံးကျည်နဲ့နျူကလ িয়ার ဆန်းသတ်မှုတွေအရှိန်မြင့်လှုပ်ဆောင်လာနေချိန်မှာနှစ်ပေါင်းများစွာသမိုင်းမှာမကြေလည်ခဲ့တာတွေဖြစ်တဲ့ဂျပန်နဲ့ပိုးပြီးတော့ကောင်းမွန်တဲ့ဆက်ဆံရေးကိုတိဆောက်လာနေတာလည်းဖြစ်ပါတယ်။